ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမစုမြတ်မမကိုဗစ် -19 ကရောဂါဖြစ်နေသူတွေကိုအနီးကပ်ထိတွေ့ကူတာပေးနေကြရတဲ့ဆရာဝန်တွေ၊သုနာပြုတွေ၊ကျန်းမာရေးဝန်ထမ်းတွေကိုကျေးဇူးတင်အသိအမှတ်ပြုတဲ့အနေနဲ့ကမ္ဘာမြို့တော်တော်များများမှအပတ်စဉ်လက်ခုပ်တီးဂုဏ်ပြုနေကြပါရယ်။ကိုဗစ် -19 ကရောဂါကိုယ့်ကိုမကူးအောင်လူတိုင်းသတိထားနေကြချိန်မှာဆရာဝန်တွေ၊သုနာပြုတွေကတော့ဒီရောဂါဖြစ်နေတဲ့လူတွေနေပြန်ကောင်းလာရေးအတွက်ကိုပဲအာရုံစိုက်နေကြရတာပါ။ဒီလိုကုသဆောင်ရှားမှုပေးရင်ကအသက်ဆုံးရှုံးသွားကြတဲ့ဆရာဝန်တွေသူနာပြုတွေလည်းမနေပါဘူးအခုအချိန်မှာဆရာဝန်တွေဘလောက်ခက်ခဲတဲ့အခြေအနေတွေကြုံနေကြရတယ်လဲဆိုတာကို Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ရောဂါအထူးကဒေါက်တာခိုင်စင်ဆန်းပြောပြတာနားထောင်ကြည့်ရအောင်ပါရှင်
COVID-19 ကြပ်ဖြစ်တဲ့အဆေးရုံကိုလူနာရေးအများကြီးရောက်လာတဲ့ COVID-19 patient တွေတက်တာထားတဲ့ ward ကလည်းအခုဆိုရင်ပြည်နေပြီ။နောက်ပြီးတော့ဒီအထူးကုသကျမတ်ဆောင်မှဆိုလို့ရှိရင်လည်းအခန်းနိုင်နေပါဒီ COVID-19 patient တွေအသက်ရှူပိုက်လို့တဲ့ patient တွေပဲဖြစ်နေတဲ့အတွက်ကိုအစာအထက်တော့နှစ်ဆလောက်ပို့ပြီးတော့လုပ်များပါဘောနော်။
အဲ့လိုမျိုးအလုပ်များတဲ့အခါမှာပေါ့နော်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒီကိုယ့်ရဲ့ပင်ပန်းမှုကိုဘယ်လိုဖော်ပြပြောချင်လဲရှင
်အဓိကတော့မတင်မကြဖြစ်တာပေါ့လေဘာမှရေရာမရှိရဲ့ဒီယောဂါကြောင့်သိချမသိဘူးသိချရဲ့စိတ်ကူးတောင်းမှုတွေလည်းမရှိတဲ့အခါမှာလူကတော်တော်လေးကိုပေါ့နော် stress ဖြစ်ရတယ်အထူးသဖြင့်အခုလိုမျိုးအချိန်မှာအရင်မြန်ဖြစ်လာတဲ့အချိန်မှာဘလိုမျိုး research ကမှအပြေမပေးနိုင်တဲ့အချိန်မှာဘယ် treatment ကလုံးလုံးတည်ဆောက်မသိတဲ့အချိန်မှာကိုကတက်နိုင်သမျှလုပ်နေပေမဲ့ patient တွေကပြန်ကောင်းလာဘူးဆိုလို့ရှိရင်တော်တော်လေးကို stress ဖြစ်ရပါတယ်။တခြားယောဂါတွေပေါ့လေဒီဘယ်ယောဂါဆိုလို့ရှိရင်ဘာနဲ့ကုမလဲဆိုတော့တရားကိုသိရယ်။အရင်ကဒီလိုမျိုးယောဂါတွေကိုပေါ့နော် guideline တွေပြတ်တိပတ်တာရှိတယ်ဒီဟာကျတော့တည်ဆရာရေရာမသိဘဲနဲ့ပေါ့နော်ထဲကောင်းမယ်ထင်တာလေးပေးနေရပါပေါ့နော်ခုလိုဆို FDA က approval လိုက်တဲ့ hydroxychloroquine အဲဒါ malaria ကိုကုရယောဂဆေးပေါ့နော်အဲဆေးကလုံးလုံးတယ်လို့ပြောတယ်ဒါပေမဲ့တချို့ကလည်းမလုပ်ဘူးလို့ပြောတယ်အဲ့လို evidence ကလည်းကောင်းကောင်းမရှိဘူးအဲ့တော့ကိုကပေးတာပေးနေရတယ်တချို့ patient တွေကအရန်ကိုဆိုးသွားတာပေါ့လေအဲဆက်ဆက်ထားခြင်း survive ပြောနိုင်အသက်တွေပါရှုနိုင်နောက်ပိုင်းကျတော့ဖြစ်ဖြစ်နဲ့တက်ရှုတွေကပိုဆိုးလာပြီးတော့နောက်ဆုံးအထူးကျမဆောင်ကိုရွှေ့ပြီးတော့အသက်ရှူပိုက်တဲ့အဖြစ်ဖြစ်တယ်ပေါ့နော်အဲ့ဒါတွေကိုသိပြီးတော့ကိုကလည်းဘာမှမြန်မြဆဆမလုပ်ပေးနိုင်ဖြစ်တဲ့အခါမှာကိုဟာကိုလည်းအားမရဖြစ်တာပေါ့လေ
အဲ့တော့အဲ့လိုမျိုးကိုဗစ်ဒီလူနာတွေကိုကုသရတဲ့အခါမှာကို့အတွက်ကဒီလူပင်ပန်းတာတဲ့စိတ်ပင်ပန်းမှုကရောပိုများမယ်လို့ပြောရမှားလားရှင
့်အဲ့လိုဆိုပြောလို့ရပါတယ်ကျွန်မအတွက်ကစိတ်ပင်ပန်းတာပို့ပြီးတော့လူပင်ပန်းတာအထက်ကိုပို့ပြီးတော့များရပေါ့နော်နောက်ပြီးတော့အဓိကနောက်တစ်ခါကျတော့လေကိုယ့်ရဲ့မိသားစုတွေကိုစိတ်ပူရတယ်ပါပေါ့လေ
ဟုတ်ကဲ့အဲ့ဒါလည်းပြောပြပါအောင်ရှင်စိတ်ပူရတဲ့ကိုဘလောက်ထိစိတ်ပူရတယ်ဆိုတာ
အဲကိုကဆရာတော့ဒီအခုဒီလိုအဲ COVID-19 patient နေနဲ့နေ့တိုင်းထိတွေ့ပြီးလုံနေရတဲ့ခါကျတော့အိမ်ပြန်တဲ့ခါမှာဒီယောဂပို့ရင်ကိုတည့်သွားမှလားပေါ့နော်ကွန်ပျူတာဆိုကူးစက်မလားဆိုတဲ့ဟာလေတော့ကဖြစ်ရပါဘောလေဒီလိုမျိုး case အများများလာတဲ့ခါမှာအိမ်မပြန်မင်းနဲ့ပေါ့ဟောတမတက်တက်ခွဲနေဖို့ဆုံးဖြတ်တယ်ပေါ့နော်ဒီလိုဆုံးဖြတ်တာလေတော်တော်ခက်ခက်ကြီးဆုံးဖြတ်ပါလေကွာအိမ်မှာကလေးငယ်လေးလည်းရှိရင်အဲတောင်းငယ်လေးဆိုလို့ရှင်နှုတ်ရောင်မှမပြတ်သေးဘူးအဲ့ဒါထားခဲ့ရပါတော့ပြီးတော့အိမ်မှာအဖေလည်းရှိရဲ့ဖခင်ကြောက်သက်80ပြီးတော့အဆုတ်ကလည်းမကောင်းဘူးအဆုတ်ရောဂါရှိရဲ့အဲ့လိုမျိုးလူကြီးရဲ့အဆုတ်ရောဂါရှိတဲ့တွေမှာဆိုလို့ရှင်ဒီရောဂါပုတ်ပြတ်ဆိုးရဲ့အဲ့လိုမျိုးအဖေကိုကူးမှလည်းဆိုးတော့ကွာတက်ပြီးခွဲနေရပါလေခလုံးလို့ဆက်တော့
ဒေါက်တာခိုင်အတွက်တော့တော်တော်လေးခက်ခဲမှာပါတော့
ဟုတ်ကဲ့ဟုတ်တော်တော်ခက်ခဲပါရင
်ဟုတ်ကဲ့ပါရှင်အဲ့တော့ဆရာဝန်တယောက်အနေနဲ့မဟုတ်ပဲပေါ့နော်လူသားတယောက်အနေနဲ့ကိုနေ့စဉ်ကြုံနေရတဲ့အခြေအနေရောဘယ်လိုမျိုးပြောပြချင်ပါလဲရှင
်အခုကတော့ဗာလေဒီလိုမျိုးမရင်မရမသေးမချာဖြစ်နေတဲ့အခြေအနေမှာပေါ့တတော်ဆရာဝန်တယောက်အနေနဲ့တော့စိတ်ဖီစီရတာပေါ့လေကိုကအများကြီးလည်းမလုပ်ပေးနိုင်အဲကိုတက်နိုင်တဲ့ဘက်ကလုပ်ပေးနေရမယ် patient တွေကဒီလူနာရေးကဒီယောဂရဲ့တဘာဝအကြီးအဆိုးဝါးသွားတဲ့အတွက်ကိုကတော့သူတို့ကျင်းနေစိတ်မကောင်းဖြစ်ရတာပေါ့နော်ဒီထက်ပိုပြီးတော့လုပ်ပေးခြင်းပေမဲ့လည်းဘာမှကောင်းကောင်းမမောထောက်ထားတော့အဲ့လိုမျိုး research တို့ကောင်းကောင်းမရှိတဲ့ခါကျတော့ဒီလိုမျိုးတစ်နေ့တစ်နေ့ဒီစိတ်ဖီစီမှုပေါ့နော်ခံနေရတာပေါ့ဒါကတမတော့မကြခင်အချိန်တည်းမှာကောင်းမွန်တဲ့ဈေးကူတာရဲ့နီလန်နေကူထုံးနေပေါ်လာပါစေလို့ပဲဆုတောင်းပါတယ
်အခုလိုမျိုးပေါ့နော်ဒါဒေါက်တာခိုင်အပါအဝင်ပေါ့အခုဒီကျန်းမာရေးဝန်ထမ်းနေဆရာဝန်နေသူနာပြုတွေအားလုံးကြုံနေရတာဒီစိတ်ပင်ပန်းမှုစိတ်ဖီစီမှုပေါ့လေဒီအခက်ခဲကိုကြုံနေရတယ်ပေါ့ဆိုတော့အဲ့ဒီဟာတွေကိုဖြေပြောက်နိုင်အောင်လုပ်ဖို့ရောကိုယ့်မှာဒီနေ့အချိန်ရှိရလားရှင့်
လုံးလုံးဆိုင်ကတော့အများကြီးတော့မရှိလောက်ပေါ့လေအဲဒီလုံးမှလုံးရှုပ်နေရတယ်ပါတယ်ညနေဆိုလည်းနောက်ကျရတယ်ပေါ့နော်6နာရီကျော်9နာရီအဲပြီးတော့တခြားနေရာလည်းသွားเสียရမရှိဘူးပေါ့လူတိုင်းကအိမ်ထဲမှာနေနေရတယ် social distancing ကိုလုပ်နေရတယ်ဆိုတော့များသွားဖြစ်အိမ်ထဲမှာပဲနေရတယ်တိတ်ပြီးတော့ကိုဟာကို relax လုပ်ဖို့ကတော့စိတ်မရှိဘူးပေါ့လေများသွားဖြစ်ကျမအချိန်ကုန်တာဒီယောဂအတွက်နဲ့အစ်စ်တွေ learn လုပ်နေရတာစာရေးဖတ်ရင်ပြီးတော့အဲ patient တွေဟိုပေါ့နော်ဗာများလုပ်ပေးနိုင်မလဲဆိုပြီးတော့တွေးရတယ်ဒါအနေနဲ့ပဲအချိန်ကုန်နေရများပါတယ်
အဲ့တော့ဟိုဒေါက်တာခိုင်တို့ပေါ့နော်တို့ဆရာဝန်တွေသူနာပြုတွေအတွက်ကောဒီစိတ်ပိုင်းရုပ်ပိုင်းအတွက်ကိုအထောက်အကူဖြစ်စေမဲ့လိုအပ်ချက်တွေကဘာလို့ပြောချင်ပါလဲရှင်
ကျမကဟို exercise လုပ်တာတော့အခုနီးပြရလို့ထင်နေ exercise ကကိုယ်ကျန်းမာရဲ့အပြင်ကိုပေါ့နော်ဒီက endorphin hormone တွေထုတ်နိုင်တဲ့အတွက်စိတ်ကိုလည်း agent စေတဲ့သူကတရားထိုင်တာဆိုရင်လည်းအခုနီးပေးမယ်လို့ထင်ပါတယ်ပြတခြားဟိုအမြဲတချင်းကြိုင်တချင်းနှာထောင်တာတော့လမ်းလေးပါလေးရှောက်တာလူတွေနဲ့ဝေးဝေးမှာလမ်းလေးပါလေးရှင်ထွက်ရှောက်တာဒါဆိုရင်တော့နည်းနည်းတော့ helpful ဖြစ်မယ်လို့အခုနီးဖြစ်မယ်လို့ထင်ပါတယ်ကျမတို့ပြောချင်တာကတော့လောလောဆယ်မှာသူလူတွေကိုအိမ်ထဲမှာနေကြဖို့ social distancing ကိုလုပ်ဖို့ပဲပြောချင်ပါတယ်ဒီယောဂါပေါ့နော်တစ်ယောက်နဲ့တစ်ယောက်ထိလို့ဖြစ်ကြတာဆိုတော့တတ်နိုင်ဆုံးအပြင်းမထွက်ဖို့ပဲပြောချင်ပါတယ်ခုဟာကျမ patient နေဆိုလို့ရှိရင်ဘယ်မှမသွားဘူးအိမ်ထဲမှာနေရယ်ဈေးလေးသွားရုံပေါ့နော်ဒီကားစီထည့်ရုံဟင်းချက်ဖို့ဈေးဝယ်ရုံဒါလေးနဲ့ရုံကူးတယ်ဆိုတော့တက်နိုင်ဆုံးမဖြစ်မနေထွက်ရတဲ့အချိန်မှာပဲထွက်စီချင်ပါတယ်အကယ်အပြင်းထွက်ခဲ့ဆိုလို့ရှိရင်လည်းလက်ကိုတေချာဆေးဖို့မျက်နှာဖုံးကိုတက်ထားဖို့အဲ့လိုမျိုးတွေကို cue site စီချင်တယ်ပြီးတော့ဒီယောဂါက symptom တွေရှိမှမဟုတ်ဘူးကိုဖျားမှမဟုတ်ဘူးချောင်းဆုံးမှမဟုတ်ဘူးကိုမှရှိနေပြီးတော့ကိုမသိနိုင်တာလည်းဖြစ်နိုင်တယ်အဲ့တော့ကိုကနေသူများကိုလည်းမပေးအောင်သူများစီကိုကိုလည်းမရအောင်ပေါ့နော်အိမ်မှာနေကြဖို့ပဲပြောချင်ပါတယ်
Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ယောဂအထူးကူဒေါက်တာခိုင်စင်ဆန်းဖြစ်ပါတယ်ရှင် COVID-19 ယောဂအကြောင်းသိနာလည်အောင်စူးစမ်းနေကြရတဲ့တစ်ချိန်တည်းမှာပဲကိုအတွက်စိတ်မပူအားပဲကုသပေးနေကြရတဲ့ဆရာဝင်တွေသူနာပြုတွေကျန်းမာရေးဝန်ထမ်းတွေကိုအများပြည်သူကလည်းတတ်နိုင်တဲ့ဘက်ကနေအားပေးပံ့ပိုးနေကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ